ဟွန်ဒူရက်နိုင်ငံဟာထိုင်ဝမ်နဲ့ဆက်ဆံရေးကိုဖျက်တောက်ပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာပဲတရုတ်နဲ့တန်တမန်ဆက်ဆံရေးတစ်ကိုထူထောင်လိုက်ပါတယ်။လက်ရှိထိုင်ဝမ်ကိုအတိမတ်ပြုထားတဲ့နိုင်ငံတွေထဲမှာတော့ဗာတီကန်အပါအဝင်73နိုင်ငံရှိနေတာပါ။တရုတ်နိုင်ငံဘေဂျင်းမြို့တော်ကိုရောက်ရှိနေတဲ့ဟွန်ဒူရက်နိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့ပူးတွဲကြေညာချက်တရက်ကိုလက်မှတ်ရေးထိုးထုတ်ပြန်ရမှာထိုင်ဝမ်ကိစ္စကိုထည့်သွင်းဖော်ပြခဲ့တာပါ။အခုလိုဟွန်ဒူရက်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မှန်ကန်တဲ့လုံရက်ဖြစ်တယ်လို့လည်းတရုတ်နိုင်ငံကြားရေးဌာနကချီးကျူးထားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်အပေါ်တရုတ်ဘက်ကသူ့နယ်မြေဖြစ်အခိုင်အမာပြောဆိုမှုတွေတိုးမြင့်လာတာလက်တင်အမေရိကနိုင်ငံတွေပေါ်တရုတ်ရဲ့ဩစာကြီးထွားလာတာတွေအပါအဝင်တရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေမြင့်မားနေချိန်မှာအခုလိုဟွန်ဒူရက်နဲ့တရုတ်ကြားတန်တမန်ဆက်ဆံရေးအသစ်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။